နယူးယောက်မြို့ဘေ့စ်ဘောကွေးမှာလူ6000ကိုစကားပြောကြတဲ့အခမ်းအနားနဲ့ပုံရမင်းကြီးကသူ့ရဲ့အမေရိကန်ခီးစဉ်ကိုအဆုံးသတ်လိုက်ပါတယ်။အဲဒါလိုပြောကြရမှာဘရင်ကြီးဘာသာဝင်တွေညီညွတ်ကြဖို့ပုံရမင်းကြီးဗနက်ဒစ်ကတောင်းဆိုလိုက်ပါတယ်။ပရိသတ်ကပုံရမင်းကြီးကိုဗက်တီကန်ရဲ့အယောင်လက်ကင်ဘွားတွေဝေယံအော်ဟင်နှုတ်ဆက်ခဲ့ကြပါတယ်။နယူးယောက်မြို့တော်ဝင်ကလည်းအဲ့ဒီဆုတောင်းပွဲကိုအခြားနိုင်ငံရေးသမားတွေနဲ့အတူတက်ရောက်ခဲ့ပါတယ်။အမေရိကန်နိုင်ငံဟာဘရင်ကြီးဘာသာဝင်တွေအတွက်လွတ်လပ်စွာယုံကြည်မှုကိုလက်တွေ့ကျင့်သုံးခွင့်ရယုံမကနိုင်ငံသားတယောက်အနေနဲ့နိုင်ငံရဲ့အရေးမှာပါဝင်ဆောင်ရွက်ခွင့်ရရှိတဲ့တိုက်ပီဖြစ်ပါတယ်လို့ပုံရဟမင်းကြီးကအမေရိကန်နိုင်ငံကိုချီးကျူးပြောဆိုသွားခဲ့ပါတယ်။အမေရိကန်ကိုအကြမ်းဖက်သမားတွေက2001ခုနှစ်စက်တင်ဘာလ17ရက်မှာတိုက်ခိုက်ခဲ့တော့ကခံခဲ့ကြရတဲ့ကယ်ဆယ်ရေးလုပ်သားတွေနဲ့ခံခဲ့ရသူတွေအတွက်ပုံရဟမင်းကြီးကခနေ့စောပိုင်းမှာဝတ်ပြုဆူတောင်းပွဲကျင်းပခဲ့ပါတယ်။တချိန်ကကမ္ဘာကုန်သွယ်ရေးအမွှာအဆောက်အဦနှစ်ခုရှိခဲ့တဲ့မဟာတန်အောက်ပိုင်းမှာပုံရဟမင်းကြီးကဝတ်ပြုဆူတောင်းပွဲတစ်ပွဲကျင်းပခဲ့တာပါ။ခံရတဲ့မိသားစုတွေရဲ့ကိုယ်စားလှယ်တွေနဲ့အသက်ရှင်ကျန်ခဲ့တဲ့လူ20ယောက်ကိုပုတ်ရဟမင်းကြီးကတူးချင်းတွေ့ဆုံခဲ့ပါတယ်။